ကျင်းပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်တောင်စွန်းကျေးရွာမှာ၃ရက်ဆက်တိုက်တိုက်ပွဲတွေတင်းထန်နေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရောလေကြောင်းကားနဲ့ပါအုံပြုတိုက်ခိုက်နေပါတယ်။ဒါနဲ့ပတ်သက်လို့သတင်းပေးပို့ထားတာကတော့ကိုအောင်ကပြောပြမှာပါရှင်။
ကျောင်းစည်ကြီးတောင်စွန်ကျေးရွာအနီးမှာနှစ်တကူဆန္ဒနာရီကျော်လောက်ကစပြီးဇန်နဝါရီ၃ရက်ဒီနေ့အထိ၃ရက်ဇက်တိုက်တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းပါအသုံးပြုပြီးပြင်းထန်တဲ့တိုက်ခိုက်နေတာကြောင့်နေအိမ်တွေပျက်စီးမှုရှိတယ်လို့ဒေသခံတွေလည်းအသက်ဘေးလွတ်အောင်တင်းရှောင်နေကြပါတယ်။အခုလိုပြင်းထန်တ
ဟုတ်ဘူးစတတ်ရဲ့လူကတော့ဖြစ်စဉ်ဖြစ်တဲ့နေ့မနက်ပိုင်းကနေအဲ့ဒါကတော့စတတ်ဖြစ်တယ်အဲ့ဒီနောက်ပိုင်းမှာကျတော့သူကနှစ်နိုင်ကြာတနိုင်ကြာသုံးနိုင်ကြာသူကအဲ့လိုမျိုးလာပြီးတော့ပြည့်တယ်ကျွန်တော်တို့တောင်စုံးမဆိုတာကအရင်ဒီအာနာသိမ့်ကြီးကလေးကတော့ဖြစ်ပူပါတယ်အခုကတောင်စုံးမက3ရက်3ညဖြစ်နေတဲ့ပုံမှာဒါကျေပြန့်တယ်လို့တော့ပြောလို့ရတယ်ကျွန်တော်တို့ဒီမှာဒါလေရင်နဲ့လက်ပြစ်တယ်ဒီလိုမျိုးဆက်တိုက်ဒီရင်တော့ရဖြစ်တယ်ဆိုတာဒါကျွန်တော်တို့ရဲ့နေရာမှာပထမဆုံးချိန်ပဲ
လေကြောင်းတက်ခဲမှုကြောင့်အနန်းကွင်းရွာလွတ်ရှမ်းရွာစတဲ့တောင်စုံရွာရဲ့ပဝန်းကျင်ရွာတွေကကျေးရွာသားတွေဟာအသက်ပေးလွတ်ကင်းတဲ့နေရာထိတင်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ
်တခါမှဒီလိုမျိုးမဖြစ်ဘူးတွေဘူးအခုမှဒါပထမဆုံးချိန်ဖြစ်တဲ့ဆိုတော့ဒါဆိုရင်တော့ရှိတယ်ပြီးတော့အခက်အခဲတွေရှိတာဆိုတော့လေဒီအတင်းရရှောင်ရတဲ့လူတွေကလည်းစားဖို့တောက်ဖို့အခက်အခဲတွေတော့ရှိမယ်ပါပြောနေရင်ပြည့်စုံဆုံးတာဒီလေရှိတာလေဆိုတော့လေဟိုစိုးရိမ်စရာကြီးကတော့အများကြီးပေါ့နော်ဒီလက်ရှိကူဖြစ်နေတဲ့ပုံစံကိုသုံးသပ်ကြည့်ရမှဆိုတော့လေတင်းမာလာမဲ့အနေထားတော့လေရှိနေတယ်ပေါ့
တိုက်ပွဲဘယ်လိုဆက်ဖြစ်တယ်လဲဆိုတာတည်တည်ချာချာမသိဘူးလို့ဆိုပါတယ်ဒေတာတွင်တိုင်းရင်သတင်းတွေမှာတော့တောင်စုံချေးရွာဘုံကြီးကျောင်းပရဝံမှာစခန်းချနေထိုင်တဲ့စစ်ကောင်စီတပ်နဲ့ KNLA တိုင်းရင်16တို့အကြားတိုက်ပွဲဖြစ်ပွားတာလို့ဖော်ပြကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မေးမြန်းဖို့သက်ဆိုင်ရာ KNU တရင်ကိုရောစစ်ကောင်စီကိုပါဆက်သွယ်လို့မရပါဘူးစစ်ပြေးဒုက္ခသည်တွေအတွက်စားရေးတောက်ရေးဆေးဝါးစောင်းနဲ့အဝတ်အထည်စတဲ့အရေးပေါ်ပစ္စည်းတွေအလွန်များလိုအပ်နေကြတယ်လို့ပြောပါတယ်မနေ့ညနေပိုင်းမှာလဲဇီးပြူကုန်းရွာမှာလက်နက်ကြီးကျလို့ပျက်စီးမှုရှိတယ်လို့ဒေသခံတွေကြောက်လန့်လို့ဘေးလွရာကိုပြေးရှောင်ကြရတယ်လို့ရွာကန်တဦးကပြောပါတယ
်အနေကညနေပိုင်းပေါ့အေးလက်နက်ကြီးတွေနဲ့ကျလို့ပြေးကြတယ်အများကြီးပေါ့ဒီစီဘုံဖျားကုံပေါ့အဲ့ဒီမှာစောက်ဦးမှာကြနောက်ပြီးတော့ဒွန်ရန်ရွာတဲ့အိမ်ရဲ့အနောက်ဘက်ဆန်းနေကြလောဘချမ်းမှာနေကြခိခတ်တန်ရတော့မရှိဘူးလူတွေကတော့နည်းနည်းဟိုအတန်ကြတော့ပြေးကြရှောင်ကြတာပျက်စီးမှုကတော့ခေါင်မိုးတွေဖျားပြုတ်သွားတော့ရချီရင်းအဲ့အမိုးတွေပေါ့အဲ့ပျက်စီးတယ်ပေါ့
မွန်ကရင်နယ်ဆက်ဖြစ်တဲ့မူရုံမြို့နယ်အဘိရွာမှာအခြေဆိုင်တဲ့အမြောက်တက်318တရင်ကနေလှမ်းပစ်လာတာလို့ဆိုပါတယ်။ကြိုင်းစိတ်ကြီးမြို့နယ်တွင်ကလက်တလောတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။